ရုရှားနိုင်ငံမြို့တော်မော်စကိုမှာစနေနေ့ကထောင်နဲ့ချီတဲ့ဆန္ဒပြသူတွေအနာပိုင်းတွေကိုအခံပြီးမြို့လယ်မှာချီတက်ခဲ့ကြပါတယ်။အစိုးရတာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလစ်လျူရှုပြီးလာမယ့်မြို့တော်ကောင်စီရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်ခွင့်ပေးဖို့တောင်းဆိုခဲ့ကြတာပါ။အရင်ကဆန္ဒပြပွဲတွေနဲ့စာရင်လူဦးရေတိတိတသားနဲ့တဲ့အခုဆန္ဒပြပွဲကိုရဲတွေကအနှောက်အယှက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းရုရှားဆိုရာ Kremlin နန်းတော်အနီးကပူရှကင်ရင်ပင်ကိုဆန္ဒပြသူတွေရောက်လာချိန်မှာတော့ဆန္ဒပြသူတွေလမ်းပါပေါ်မတက်နိုင်အောင်ရုတ်ဖြတ်ထားတဲ့ရဲတွေကလက်ချင်းချိတ်ထားခဲ့ကြပါတယ်။လမ်းဘေးအနီးအနားမှာလည်းအချုပ်ကားတွေနဲ့မိသက်ကားတွေထူးထူးထပ်ထပ်ချက်ထားတာတွေ့ရပါတယ်။အခုဆန္ဒပြပွဲမှာတော့ဖမ်းဆီးချုပ်နှောင်မှုတွေနဲ့ပတ်သက်ပြီးရဲဘက်ကရောလွတ်လပ်တဲ့စောက်ကြီးအဖွဲ့တွေဘက်ကပါတစုံတရာထုတ်ပြန်တာမရှိပါဘူး။ဒါဟာဆိုရင်ထောင်နဲ့ချီဖမ်းဆီးခံရပြီးအကြမ်းဖက်မှုတွေပါဖြစ်တတ်တဲ့အရင်ဆန္ဒပြပွဲတွေနဲ့တော့ကွဲပြားနေတာဖြစ်ပါတယ်။